မြန်မာနိုင်ငံလူခွင့်ဆိုင်ရာကုလသမဂ္ဂထုတ်ကိုယ်စားလှယ်မစ်ဆန်ဟီလီရှေ့တရင်ဘတ်ထဲမြန်မာနိုင်ငံကိုလာရောက်တဲ့ခါလူခွင့်ကောင်စီမှာဒီကေမတ်လကဆုံးဖြတ်ဖော်သီးထားတဲ့အချက်လက်ရှာဖွေဖော်ထုတ်ဖွဲ့ရဲ့လုပ်ပိုင်ခွင့်တာဝန်တွေနဲ့ပတ်သက်မှုမရှိသေးဘဲမြန်မာဆိုရကသတိပေးလိုက်ပါတယ်မြန်မာနိုင်ငံအတွင်းကလူခွင့်အခြေအနေတွေကိုစက်တရကြလာရောက်စုံစမ်းမဲ့မစ်ဆန်ဟီလီရဲ့ခီးစံတိုင်ငယ်ကုလိုကြိုတင်သတိပေးလိုက်တာနဲ့ပတ်သက်လို့နိုင်ငံရေးကဲခတ်တချို့ရဲ့အမြင်တွေကရောဘယ်လိုရှိပါလဲမက်ခင်ဖြူထွေးကစူးစီးတင်ပြထားပါတယ်ခင်ဗျာ
မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်မစ်ဆန်ဟီလီဟာမြန်မာနိုင်ငံအတွင်းလူခွင့်ရေးခြေလှယ်တွေကိုလည်လာနိုင်ဖို့အတွက်သူ့ရဲ့6ချိန်မြောက်ခီးစဉ်ကိုဒီလ10ရက်နေ့ကစပြီးတော့21ရက်နေ့အထိလာရောက်ဖို့ရှိနေပါတယ်။ဒီခီးစဉ်အတွင်းမစ်ဆန်ဟီလီအနေနဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီမှဒီကနေ့မက်ဆာတို့ကဆုံးဖြတ်ချက်ချခဲ့တဲ့မြန်မာနိုင်ငံအတွင်းကလူခွင့်ရေးအခြေအနေတွေနဲ့ပတ်သက်လို့အချက်လက်ရှာဖွေဖော်ထုတ်ရေးအဖွဲ့ရဲ့လုပ်ပိုင်ခွင့်တာဝန်တွေနဲ့ပတ်သက်မှုမရှိသေးဘူးမြန်မာဆရာကသတိပေးလိုက်ပါတယ်။ဒီလိုကြိုတင်သတိပေးခဲ့တာနဲ့ပတ်သက်လို့လည်းကြီးအကဲခဲကြောက်ကြခေစော်ဝဲကတော့အခုလိုတုံ့တက်ပါရင
်ဟုတ်ပါတော့ခုနပေးတယ်လာခုနပေးတယ်ဆိုတော့ခုနဒီဆက်ဆိုင်မရှင်နဲ့ဟိုမပတ်သက်စေရဘူးဆိုတဲ့ခါကျတော့ဒီကခုကသူတို့နဲ့နွယ်နေရပဲအလုံးမဲ့လေဟုတ်တယ်မလားနော်ဟိုကလည်း human rights တရားလည်း human rights တယ်လေဆိုတော့ခုကပြောမှဆင်းလဲညာရင်းတရားသူကတတိရှိရှိနဲ့သူကအခုပါဒီဥစ္စာကို၆ခံပြီးတော့လိုလားထားတဲ့ပုံပုံတရားဖြစ်တယ်နော်ဆိုတော့ဒီကလာပြီးတော့ဒီသက်ဆိုင်မရှင်နဲ့မပတ်သက်စေရဘူးဆိုတဲ့ကကျတော့သူ့လုပ်ငန်းကနည်းနည်းလေးတော့ပြောမှဆင်းတော့ဟိုကန့်သတ်ခံရတာပေါ့ဗျာဒီဥစ္စာကိုဝင်းရင်းတော့ပြောမှဆင်းတော့လည်းရပါတယ်အဲ့ဒီမှာနည်းနည်းလေးတော့ပိန်မွေးတယ်ဗျာနော်ဒါမှမဟုတ်တုံလုံးပြောမှဆင်းတော့မြန်မာဆိုအနေနဲ့ကတော့ဒီကတော့မထောက်ပြန်ဘူးဗျာနော်ဒါကမှသက်ဆိုင်မရှင်ဟိုတို့နဲ့ဒီကတည်းကဟာဂျပန်ရန်ကြီးလေးကိုလောက်ဝင်ပြေးတယ်ဒါပေမဲ့ရန်ကြီးလေးကဖွင့်လာတယ်မပတ်သက်စေရဘူးလို့ပြောခဲ့ကြတော့ဒီမှာအရင်ကလွန်သွားတယ်မနှုတ်တင်ဘူးဒီဥစ္စာကိုမနှုတ်တင်ဘူး။ဘာလို့ဖြစ်သွားလဲဆိုတော့ဒီကိုကျော်စီဝါရှိမယ်ဆိုလို့ရှိရင်တော့သူ့ခွေးကိုသွားပြီးတော့ဖက်မယ်။ကိုကျော်စီဝါကိုမရှိဘူးဆိုလို့ရှိရင်သူ့ခွေးကတော့ very sorry ပဲ။ဆိုအဲ့လိုပုံစံမျိုးကတော့အစိုးရတရားအနေနဲ့တော့လုံးဝမလုပ်ထိုက်ဘူးလို့ကျွန်တော်ထင်ပါတယ
်။ကုလသမဂ္ဂအထူးကိုယ်စားလှယ်ရည်ကြီးကတော့သူ့ရဲ့ခီးစဉ်ဟာဘာရကတည်းကလူခွေးအခြေအနေတွေကိုလေ့လာဆက်စစ်ဖို့ဖြစ်တယ်လို့ပြောထားပါတယ်။ဒီမနက်ကတည်းကတော့ပြပြပါလုံခြုံရေးအခြေအနေတွေစိုးရွားလာနေတာကြောင့်လူခွင့်ရေးအခြေအနေပေါ်မှာကြီးပါတဲ့အကျိုးဆက်တွေဖြစ်လာပါကိုအထူးစိုးရိမ်တဲ့အကြောင်းလဲဒီကနေ့မစ်ဆန်ဟီလီကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။မစ်ဆန်ဟီလီရဲ့ခီးစဉ်တဲ့ပတ်သက်လို့မြန်မာအစိုးရရဲ့သတိပေးချက်ဟာမလိုအပ်တဲ့စိုးရိမ်မှုလိုကရရောက်ပြီးတော့ကိုယ့်ရဲ့ပုံရိပ်ကိုပါထိခိုက်စေတဲ့ကိစ္စဖြစ်တယ်လို့လူခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ဒီပြည်ချင်းမြန်မာအဖွဲ့ရဲ့ကြေညာရေးဘူးဦးအောင်မျိုးမေကပြောပါတယ်။
ဟုတ်ကဲ့ကုလသမဂ္ဂလုံထုံးသမီးရပြောမယ်ဆိုရင်ဒီတာဝန်ပေးထားတဲ့သူကတာဝန်ပေးထားတဲ့အတိုင်းနဲ့တာဝန်ချေပြီးသွားလှုပ်ဆောင်ရပါတယ်သူ့ပေးထားတဲ့တာဝန်မဟုတ်ဘဲနဲ့ကျန်တဲ့ဒါလေးကိုကျုံလို့လွတ်လိုက်ပါဆိုရင်လမ်းကျုံပြီးခိုင်းတဲ့သဘောပြုရတော့ဘယ်လိုမှမရှိဘူးဗျဒီလူခွေးကောင်စီတစ်ခုလုံးကနေတာဝန်ပေးထားတဲ့ရန်ကြီးတီကသူ့ကိုပေးထားတော့အထူးဆုံးရန်စစ်စီဒီအရာရှိတဲ့တာဝန်ကိုပဲထမ်းဆောင်ပါပါအဲ့တော့ကျွန်တော်တို့အစိုးရဒီဘက်ကလည်းနိုင်ငံတကာရဲ့လှုပ်ထုပ်လုပ်ကြီးဒီဒါနဲ့ပတ်သက်ပြီးတော့တာဝန်ယူမှုတာဝန်ခံမှုတွေဘယ်လိုရှိလဲဆိုတာသဘောပေါက်ဖို့လိုအပ်ပါတယ်မလိုလားအပ်ဖ ೇನೆ ဘယ်လိုမျိုးကန့်သတ်မှုတွေအတိပေးမှုတွေလုပ်တဲ့အခါမှာကျွန်တော်တစ်ခါတစ်ချိန်တိုင်းပြည်ရဲ့အမြင်အသိမကောင်းဘူးခင်ဗျအတိုင်းပြည်ပေါ်မှာဘာကြောင့်လက်ပြီးတက်တဲလှုပ်ဖြစ်နေရလဲဘာကြောင့်ဒါလောက်ထိဆက်ဆက်ထိမခံဖြစ်နေရလဲဆိုပြီးတော့တချို့နိုင်ငံတွေကနေဒါကိုပြန်ပြီးတော့ပြန်ပြောတဲ့အရာမျိုးဖြစ်လာနိုင်ပါတယ်အဲ့တော့ကုလသမဂ္ဂဆိုတာနိုင်ငံတကာအဖွဲ့အစည်းထားတဲ့အဖွဲ့အစည်းဖြစ်တယ်ခတ်အပ်ထားတဲ့သူကလည်းလုတ်ပိုင်ခွင့်အတိုင်းပဲလုတ်လို့ရတယ်လုတ်ပိုင်ခွင့်နဲ့ကြော်လို့မရပါဘူးအဲ့တော့စိုးရိမ်စရာမရှိပါဘူးလုတ်ပိုင်ခွင့်ကဘာလဲဆိုတာသဘောပေါက်လို့ရှိရင်တောက်ထိစိုးရိမ်စရာမရှိတင်ဘူးလို့ကျွန်တော်ယူဆပါတယ
်မစ်ဆန်ဟီလီအနေနဲ့စတိရချာခီးစဉ်အတွင်းမြဘဆူရတာဝန်ရှိသူတွေနိုင်ငံကြီးတဲ့လူပီအတိုင်းဝဲကလူပုဂ္ဂိုလ်တွေလူခွေရေချိုးောက်ခရရသူတွေနောက်နိုင်ငံကအတိုင်းဝဲကကိုယ်စားလှယ်တွေတွေးဆုံသွားမှာဖြစ်တယ်လို့အထူးစီးပွားရေးဆောင်လုပ်ငန်းတွေကြောင့်အကျိုးဆက်တွေကြုံရတာတွေကိုလေ့လာစုံစမ်းသွားမှာဖြစ်တယ်လို့ဒီနေ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်သူအနေနဲ့ရန်ကုန်တဲ့ဒီပြည်တော်မြို့တွေအပြင်အခြားသပြည်ပတ်ခောက်တွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်၊ရှမ်းပြည်နယ်နဲ့ကရင်ပြည်နယ်တွေကိုတွားရောက်လည်လာဖို့စီစဉ်ထားတဲ့အကြောင်းနဲ့ရှမ်းပြည်နယ်ခီးစဉ်အတွင်းမှာတော့လုံခြုံရေးအခြေအနေကြောင့်အချို့နေရာတွေကိုတွားရောက်ခွင့်မြန်မာဆွေရကပေးမထားဘူးဆိုတာကိုလည်းပြောဆိုထားပါတယ်။မြန်မာသမ္မတရုံးရဲ့ဒီကနေ့ထုတ်ပြန်ချက်ထဲမှာတော့မစ်ဆန်ဟီလီရဲ့ခီးစဉ်ကိုမြန်မာအစိုးရအနေနဲ့လက်ခံထားပေမဲ့လို့ဒီခီးစဉ်အတွင်းမှာကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့အချက်အလက်ရှာဖွေရေးအဖွဲ့နဲ့ပတ်သက်မှုမရှိသေးဘူးကြိုတင်အကြောင်းကြားထားတယ်ဆိုတာကိုဖော်ပြထားတာပါ။ဒီကနေ့ပတ်စတော်ကလူခွင့်ရေးကောင်စီမှာမြန်မာနိုင်ငံလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့အချက်အလက်ရှာဖွေဖော်ထုတ်ရေးအဖွဲ့ဖွဲ့စည်းဖို့ဆုံးဖြတ်ခဲ့တာဟာလက်တွေ့အခြေအနေနဲ့ကိုက်ညီမှုမရှိသလိုရခိုင်ပြည်နယ်မှာကာလကြာရှည်ဖြစ်ပွားနေတဲ့ပြဿနာတွေကိုဖြေရှင်းနိုင်ခြင်းမရှိတဲ့အတွက်လက်မခံနိုင်တဲ့အကြောင်းကိုလည်းဒီကနေ့ကြေညာချက်ထဲမှာထပ်မံဖော်ပြထားပါတယ်။က ကုလသမဂ္ဂအထူးကိုယ်စားလှယ်ဗစ်စင်ဟီလီအနေနဲ့စတေးရစာသူရဲ့ဒီမနက်ရက်ခီးစဉ်အတွင်းလည်လာသွင်းရှိချက်တွေကိုတော့လာဘက်အောက်တိုဘာလတဲ့ကုလသမဂ္ဂအထူးကြီးလာကဘအစိမ်းကစားတဲ့သွားပါဖြစ်ပါရဲ့ရှင်။